မင်္ဂလာပါရှင်။2020ခုနှစ်ဇန်နဝါရီလ15ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ကြပါတယ်ရှင်။ကျွန်မခွာညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်ပါပါရှင်။အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရေးဟာဥရောပအပေါ်မှာမူတည်နေတယ်လို့အီရန်နိုင်ငံသားဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်။ American Outlook တော်ကနေသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကို Outlook တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အခုလိုထိတ်တန့်သတင်းတွေကိုနှမ်းလောင်တဲ့အခြေညာပေးပါမယ်ရှင်။
ဒီကနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ War Report 2020ကမ္ဘာလုံးဆိုင်ရာလူခွင့်ရေးအခြေအနေ2020ထုတ်ပြန်ချက်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေစိုးရိမ်စရာဖြစ်နေတဲ့အကြောင်းပါရှိတဲ့အပေါ်မြန်မာလူခွင့်ရေးလှုပ်ရှားသူတွေဘက်ကအခုလိုထောက်ပြကြပါတယ်
နိုင်ငံတကာကဒီ report တွေဒီအစီအစဉ်စာတွေကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးတော့မြန်မာနိုင်ငံပေါ်အရေးယူဆောင်ရွက်မှုတွေဒီစီတိုးတက်လာတာဒါကျွန်တော်ညင်းလို့မရဘူး။ဒါပေမဲ့အစိုးရတရက်ကဒါကိုဘယ်လောက်ထိလက်ခံလဲဆိုလို့ရှိရင်တော့
ညီမချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းရဲ့တုံ့တက်ချက်နဲ့တူထုတ်လွှင့်မှာပါ။အဲဒီနောက်သမရအမိန်နဲ့အသစ်ဖွဲ့လိုက်တဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ပေါ်မှာတိတ်ပြီးတော့မမျှော်လင့်တဲ့အကြောင်းလူခွင့်ရေးလှုပ်ရှားသူတွေဘာကြောင့်ပြောကြသလဲဆိုတာလည်းပြောပြပါမယ်။နိုင်ငံတကာသတင်းလွှာမှာတော့2020အမေရိကန်သမရရွေးကောက်ပွဲအတွက်ပါတီရင်းစကားစစ်ထိုးပွဲတွေစတင်နေတဲ့အကြောင်းကိုသိကြရမှာပါရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
2015ခုနှစ်ကရရှိထားတဲ့ Iran Nuclear သဘောတူညီချက်ရဲ့ရှေ့ရေးဟာဥရောပအပေါ်မူတည်နေတယ်လို့ Iran နိုင်ငံသားရေးဝန်ကြီး Mohammad Zarif Zarif ကဒီကနေ့ပြောကြားလိုက်ပါတယ်။သဘောတူညီချက်ထဲမှာအဓိကကန့်သတ်ထားတဲ့အချက်တွေကို Iran ကချိုးဖောက်နေတယ်လို့ပါဝင်လက်မှတ်ထိုးထားတဲ့ဥရောပနိုင်ငံ၃နိုင်ငံကဆွဆွဲခဲ့ပြီးတဲ့နောက် Iran ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။သဘောတူညီချက်ထဲမှာပါတဲ့စီးပွားရေးဆိုင်ရာဂရုကဝတ်တွေအတိုင်းဥရောပနိုင်ငံတွေကမလုပ်ဘူးလို့အိန္ဒိယနိုင်ငံမှရောက်နေတဲ့ Iran နိုင်ငံသားရေးဝန်ကြီး Zarif ကဒီကနေ့ထပ်ပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့အီရန်စီကရေနံကိုအလုံးအလောက်မဝယ်သလိုအီရန်တဲကနေစီးပွားရေးလုပ်ငန်းတွေနှုတ်ထွက်ကုန်တာကိုသူကထောက်ပြပါတယ်။အီရန်ဘက်ကစာချုပ်ပါကတိပြုထားချက်တွေကိုမလိုက်နာတော့ဘူးဆိုတာကိုဝန်ကြီးဇာရက်ကအတိအမှတ်ပြုပေမဲ့စာချုပ်ကနေနှုတ်ထွက်သွားတဲ့အမေရိကန်ရဲ့စီးပွားရေးအရာပိတ်ဆို့တံခါးမှုတွေရဲ့တံပြောင်းမှုတွေရှိနေတယ်ဆိုတော့အီရန်ရဲ့ပြောကြားမှုကိုဥရောပနိုင်ငံတွေကလှစ်လျူရှုခဲ့တယ်လို့ထောက်ပြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းအီရန်အနေနဲ့ဒေါ်လာဘီလီယံတန်းနဲ့ချီဆုံးရှုံးခဲ့တယ်လို့သူကပြောပါတယ်။စာချုပ်ထဲမှာနျူကလ িয়ার ဆိုင်ရာကန့်သတ်ချက်အလုံးကိုအီရန်ကဖောက်ဖျက်ခဲ့ပြီးတဲ့နောက်အီရန်ရဲ့လုံရက်ဟာနျူကလ িয়ার လက်နက်မပြန်ပွားရေးမှာပြင်ဆင်လို့မရတဲ့ပြဿနာတွေစိုးရိမ်စရာတွေရှိလာတယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီပေါင်းပြီးတော့အင်ဂါနေတို့ကကြေညာချက်ထုတ်ပြန်ခဲ့တာပါ2015ခုနှစ်မှာသဘောတူညီခဲ့ကြတဲ့ကအဲ့ဒီဥရောပ၃နိုင်ငံနဲ့အီရန်အပြင်အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းပါဝင်လက်မှတ်ထိုးထားကြပါတယ်စာချုပ်အရအီရန်ဘက်ကနျူကလ িয়ার အရေးဆောင်ရွက်မှုတွေကိုရှော့ချကန့်သတ်ရမှာဖြစ်တယ်လို့အီရန်ပေါ်အနောက်နိုင်ငံတွေဘက်ကပိတ်ဆို့တံခါးမှုတွေကိုရှော့ချပေးရမှာဖြစ်ပါတယ်ဥရောပ၃နိုင်ငံရဲ့ပူးတွဲကြေညာချက်ထဲမှာတော့အီရန်ပေါ်စီးပွားရေးအရတံခါးမှုတွေဖယ်ရှားပေးခဲ့တယ်လို့အီရန်ရဲ့တရားဝင်ကုံသွယ်ရေးလှုပ်ဖို့အားပေးခဲ့တယ်လို့ဖော်ပြထားပါတယ်
ဒီမိုကရက်တစ်ပါတီသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲကိုဆက်ပြေးနေမည်ဖြစ်တဲ့အိုင်အိုဝါပြည်နယ်မှာအင်ကာနေကကျင်းပခဲ့တာမှာကုစလေလောင်းတွေကြားထိတ်တိုက်တွေ့ခဲ့ကြပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာ Republican သမ္မတဒေါ်နယ်ထရမ့်ကိုဘလို့အနိုင်ရအောင်လုပ်မလဲဆိုပြီးတော့ကုစလေလောင်းအသီးသီးကတင်ပြခဲ့တာပါ။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရတ်စစ်ပွဲဆင်နွှဲဖို့2002ခုနှစ်မှာထောက်ခံမဲ့ပေးခဲ့တဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကို Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကဝေဖန်ထိုးနှက်ခဲ့ပါတယ်။2003ခုနှစ်မှာအီရတ်အပေါ်စစ်ပွဲဆင်နွှဲတဲ့ကိစ္စကိုဆန့်ကျင်တဲ့ Sanders ကအမေရိကန်သမိုင်းတစ်လျှောက်အဆိုးအဝါဆုံးနိုင်ငံခြားရေးမူဝါဒကို Mr. Biden ထောက်ခံမဲ့ပေးခဲ့တယ်လို့ဝေဖန်ထိုးနှက်ပါတယ်။အီရတ်ကိုတက်ခတ်ခဲ့တာမာယွန်းနဲ့လောက်ရဖြစ်တယ်လို့နှစ်တွင်နဲ့ချီပြောဆိုလာတဲ့ဒုသမ္မတဟောင်း Biden ကတော့သူ့အမားကိုပြင်ဆင်တဲ့အနေနဲ့အီရတ်ပဋိပက္ခအဆုံးတိုက်ရင်နဲ့အီရတ်ရောအမေရိကန်တပ်ဖွဲ့ဝင်သသိန်းခွဲကိုနေရက်ပြန်ခေါ်ဖို့လုပ်ကိုင်ခဲ့တယ်လို့တုံ့ပြန်ခြေပါခဲ့ပါတယ်။အီရတ်စစ်ပွဲကိုဆန့်ကျင်ကြောင်းပြောဆိုခဲ့တဲ့ Minnesota ပြည်နယ်အထက်လွှတ်တော်မှ Amy Klobuchar ကလည်းအီရန်ထိတ်တန့်တတ်မှုကဆမ်ဆူလီမနီကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့သမ္မတထရမ့်ဟာအမေရိကန်ကိုနောက်ထပ်စစ်ပွဲတရက်စီခေါ်ဆောင်သွားနေပြီလို့ပြောပါရယ်သမ္မတထရမ့်ကအရှိအလဲပိုင်းဒေသကိုအမေရိကန်တပ်ဖွဲ့တွေလက်တလုံးထပ်ပြီးတော့စီလုပ်ခဲ့ပေမဲ့ဒီမိုကရက်သမ္မတကိုစီလောင်းတွေကတော့အဲ့ဒီအမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်မယ်လို့ပြောဆိုခဲ့ကြပါရယ
်အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကိုအောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါရယ်သမ္မတကိုပုံမှန်တစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်မှ2019ဒီဇင်ဘာလတည်းကမဲခွဲအတည်ပြုထားပြီးဖြစ် ပေမဲ့အထက်လွှတ်တော်မှကြားနာဆက်ဆီးတဲ့အခါအထက်လွှတ်တော်ခေါင်းဆောင်တွေအနေနဲ့တပ်တွေတွေခေါ်ယူထွက်ဆိုခွင့်ပေးဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတောင်းဆိုပြီးတော့ပုံမှန်တွေကိုလွှဲမပေးသေးတာဖြစ်ပါတယ်။ဒါပေမဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကတပ်တွေတွေခေါ်ယူဆက်ဆီးဖို့ကိစ္စတင်းခတ်နေဆဲဖြစ်ပြီးဆက်ဆီးကြားနာတဲ့အခါမှဆုံးဖြတ်မယ်လို့ပြောကြားခဲ့ပါတယ်။သမရကိုတရားစွဲနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့အမှုတိဆောက်မှုဟာအားနည်းခဲ့လို့အထက်လွှတ်တော်မှာဆက်ဆုံဆန်းစီစဉ်နေတာဖြစ်တယ်လို့လည်းသူကဝေဖန်ပါတယ်။အမှုဆက်ဆဲကြားနာတဲ့အခါတပ်တွေတွေကိုမခေါ်ဘူးဆိုရင်တော့နိုင်ငံရေးရဖုံးကွယ်မှုကြီးဖြစ်လိမ့်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဘလူစီကပြောကြားထားပါတယ်။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တားနှောက်ယှက်မှုလို့လည်းတရားစွဲထားတာကိုအထက်လွှတ်တော်မှာဆက်လက်ကြားနာဆက်ဆဲဖို့ဒီကနေ့အောက်လွှတ်တော်မှာအတည်ပြုလိုက်ပြီဆိုရင်တရားလိုရှေ့နေတွေအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေကအထက်လွှတ်တော်ကိုအချက်လက်တွေသွားပေးမှာဖြစ်ပါတယ်။ကြားနာဆက်ဆဲမှုအတွက်အောက်လွှတ်တော်ကိုစားပြုမန်နေဂျာတွေကိုလည်းဒီကနေ့ရွေးချယ်မှာပါ။သူတို့ထဲမှာထောင်လိုင်းရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်ဖ်နဲ့တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်ဒလာတို့ပါဝင်မယ်လို့ခန့်မှန်းရပါတယ်။သမ္မတထရန့်တရားစွဲခံရတဲ့အမှုကိုအထက်လွှတ်တော်မှာရှေ့တစ်ပတ်အင်္ဂါနေ့မှာစတင်ကြားနာဆက်ဆဲပြီးတရင်ဘတ်နဲ့ချီကြနိုင်မယ်လို့မျှော်လင့်ရပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြား18လကြားကုန်သွယ်ရေးအငင်းပွားနေတဲ့ကိစ္စတချို့ပြည်လဲစီမဲ့ကနအူသဘောတူစာချုပ်တစ်ခုကိုဒီကနေ့လက်မှတ်ရေးထိုးဖို့ရှိပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လီယူဟီရိုသမ္မတအိမ်ပြည်တော်မှာကုန်သွယ်ရေးစာချုပ်လက်မှတ်ရေးထိုးကြမှာပါ။ဒါကိုပထမအဆင့်ကုန်သွယ်ရေးသဘောတူညီမှုအဖြစ်သတ်မှတ်ဖို့နိုင်ငံစလုံးကဒီဇင်ဘာလလယ်မှာသဘောတူခဲ့ကြတာပါ။အဲ့ဒီသဘောတူညီမှုတွေထဲမှာအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ကပို့ပြီးတော့ဝယ်ယူဖို့တရုတ်နိုင်ငံထဲကပြည်ပကုမ္ပဏီတွေရဲ့အစ်စ်မြင့်နည်းပညာတွေကိုတရုတ်စီအတင်းအကျပ်လွှဲပြောင်းစေတဲ့လောက်ရက်တွေကိုရပ်ပစ်ဖို့အပြင်တရုတ်ကိုဝင်လာတဲ့ကုန်တွေဈေးသက်တာအောင်လို့ငွေကြေးချေလာတွေမလုပ်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒေါ်လာဘီလျံနဲ့ချီတဲ့တရုတ်ရဲ့ပုတ်ကုန်ပစ္စည်းတွေအပေါ်အခွန်သစ်ကောက်ခံမဲ့အစီအစဉ်ကိုပယ်ဖျက်ပြီးတော့ဒေါ်လာဘီလျံ130တန်မိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်ကောက်နေတဲ့အခွန်တွေကိုပါအမေရိကန်ကတဝက်အထိရှော့ချပေးဖို့လဲအခုရေးထုံးမဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်မှာထည့်သွင်းထားပါတယ်။ဒီစာချုပ်ရငွေကြေးချေလဲမှုလုပ်နေတဲ့နိုင်ငံစဉ်ထက်ကနေတရုတ်ကိုအမေရိကန်ကပယ်ဖျက်ထားပြီးပါပြီ။ဒါပေမဲ့လည်းဒေါ်လာဘီလျံ360တန်မိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေကိုတော့အမေရိကန်ကလက်ရှိအနေအထားအတိုင်းအခွန်ဆက်ပြီးတော့ကောက်ခံသွားမှာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ပေါ်ထုံးနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရှမ်းကချင်ကရင်နဲ့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုလေးလေးနက်နက်စုံစမ်းဖို့အတွက်နိုင်ငံတကာရဲ့တောင်းဆိုမှုကိုမြန်မာအစိုးရကဆက်ပြီးညှင်းဆန်နေတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်။လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေ၊ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့လုပ်ရက်တွေမှာခိုင်လုံတဲ့အထောက်အထားတွေအရာစစ်တပ်ထိတ်တန့်အကြီးအကဲတွေအပေါ်စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်အလက်ရှာဖွေရေး FFM အဖွဲ့ကတောင်းဆိုခဲ့ပေမဲ့မြန်မာအစိုးရကဒီကိစ္စကိုဖြေရှင်းဖို့မလိုလားဘူးလို့ HRW အဖွဲ့ရဲ့2020ခုနှစ်လူခွင့်ရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးစုံစမ်းရေးမှုတွေနဲ့အထိပ္ပယ်ရှိတဲ့ပူးပေါင်းဆောင်ရွက်မှုလုပ်ဖို့အတွက်ဒေါအောင်ဆန်းစုကြည်အစိုးရဦးဆောင်တဲ့အရတားအစိုးရကအချိန်ညှင်းဆန်ခဲ့တယ်လို့အစီရင်ခံစာကပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြတာနှစ်နှစ်ရှိပြီဖြစ်ပေမဲ့ရိုဟင်ဂျာ6သိန်းလောက်ဟာကောက်ဆက်ဘဇားကဒုက္ခသည်စခန်းတွေမှာပြုတ်သိမ့်နေနေရုံပဲဆိုတာကိုလည်း HRW အဖွဲ့ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။လက်ရှိမှာသူတို့သဘောနဲ့သူတို့နေရပြန်နိုင်လောက်တဲ့အခြေအနေမရှိဘူးလို့ UNHCR ရဲ့အပြောကိုလည်း HRW အစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ရခိုင်ပြည်နယ်အလိုက်ပိုင်းက IDP စခန်းတွေမှာလည်းရိုဟင်ဂျာနဲ့ကမ္ဘန်3သိန်း3000လောက်ဟာလွတ်လပ်လပ်သွာလာနိုင်ခွင့်မရကြသလောက်ဖြစ်တယ်လို့ကျန်းမာရေးပညာရေးနဲ့တခြားလူသားချင်းစာနာမှုဆိုင်ရာဝန်ဆောင်မှုတွေကိုလည်းအကန့်အသတ်နဲ့သာရရှိနေတယ်လို့ HRW ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ရေးပြင်ဆင်ထားတယ်လို့ပြောနေပါတယ်။လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့အစိုးရတပ်တွေကြား2019ခုနှစ်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့တာကိုလည်း HRW အစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ပဋိပက္ခဖြတ်တာတဲ့နေရာတွေကိုလူအခွင့်အရေးလေ့လာသူတွေသတင်းတောက်တွေသွာလာခွင့်မရတာနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကိုအရေးကြီးတဲ့ကူညီထောက်ပံ့မှုတွေသွားရောက်ပေးခွင့်မပြုဘူးဆိုတဲ့အခြေအနေရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ဒေသခံ 8,000 လောက်အိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့အခြေအနေတွေကိုလည်းပြောထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပိုင်းမှာလည်း2019ခုနှစ်အတွင်းမှာတိတိတသားကြာဆင်းသွားတယ်လို့ HIW အဖွဲ့ကပြောပါတယ်။ လူခွေရေးတွေကိုကန့်တတ်တဲ့ဥပဒေတွေနဲ့တရားစွဲခံရသူ250ကျော်ရှိနေတယ်လို့ဆိုပါတယ်အဲ့ဒီအစီရင်ခံစာရေးသားနေချိန်မှာကိုတက်မတော်အကြီးအညိုပြည့်စုံမှုပုံမှန်905ကကြီးနိုင်ငံတော်အကြီးအညိုပြည့်စုံမှု905ခါခွေးစားတဲ့ပုံမှန်တွေနဲ့အယောက်90ကိုစစ်တပ်ကအမှုဆက်တမှုနဲ့တရားစွဲခဲ့တယ်လို့ HRW အဖွဲ့ရဲ့2020ခုနှစ်လူခွင့်ရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်
။နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုခံထားတဲ့ကမ္ဘောဒီးယားတိုက်ခိုက်ကောင်းဆောင် Kim Sokha အမှုကိုမြို့တော် Phnom Penh မှာဒီကနေ့စတင်စစ်ဆေးပါတယ်။အတိုက်ခံကောင်းဆောင် Kim ကတော့သူ့မှာဖအပြစ်မရှိဘူးလို့ညင်ဆိုပါတယ်။သူ့ကို2019ခုနှစ်အစိုးရကိုဖြုတ်ချဖို့ပူပေါင်းကြံစီတဲ့ဆွဲချက်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီးတပ်တွေအထောက်အထားအနေနဲ့ကတော့ရွေးကောက်ပွဲပြုရတဲ့အတွက်အမေရိကန်ကရှေ့နေရတဲ့တွေးဆောင်စင်ကသူပြောခဲ့တာတွေနဲ့ပတ်သက်တဲ့အချက်လည်းအနည်းငယ်ပဲရှိတာပါအတိုက်အခံ CNRP ပါတီကိုအမေရိကန်ကထောက်ခံမယ်ဆိုပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ကဆွဆွဲထားပါတယ်ဖြတ်သိမ်းထားပြီးဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ရဲ့ဥက္ကဋ္ဌဟောင်းကမ်ဆိုဂါဟာပြစ်မှုထင်ရှားရင်ထောင်နာအနည်း30အထိကြာခံရနိုင်ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဆဲစုနဲ့များစွာအုပ်ချုပ်မှုအောက်စိတ်ကုံနေကြတဲ့ကမ္ဘောဒီးယားပြည်သူတွေကြား CNRP ပါတီကိုလူကြိုက်များပါတယ်။ဝန်ကြီးချုပ်ဟွန်ဆင်ရဲ့နိုင်ငံရေးပြိုင်ဖက်အတိုက်အခံ Kim ကို2018ခုနှစ်အထွေထွေရွေးကောက်ပွဲမတိုင်ခင်ကဖမ်းဆီးခဲ့ပြီးတော့ပါတီကိုလည်းဖျက်သိမ်းခဲ့တာပါ။ CNRP ပါတီကို2019ခုနှစ်မှာတရားရုံးချုပ်ကဖျက်သိမ်းလိုက်ပြီးတဲ့နောက်ကမ္ဘောဒီးယားကိုတပါတီစနစ်ကျင့်သုံးတဲ့နိုင်ငံအဖြစ်သတ်မှတ်ထားကြပါတယ်။အထက်ကအတိုက်အခံပါတီကိုဖျက်သိမ်းလိုက်တာကြောင့်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမတ်နေရာအားလုံးကိုဝန်ကြီးချုပ်ဟွန်ဆင်ရဲ့အာဏာရပါတီအနိုင်ရဖို့လမ်းပွင့်သွားစေခဲ့ပါတယ်။
အီရန်ကမှားယွင်းပစ်လို့ပြတ်ကျခဲ့တဲ့ယူကရိန်းလေကြောင်းလိုက်လေယာဉ်နဲ့ရဲလေယာဉ်ပြန်တမ်းမှုမှတ်တမ်းတင် black box တွေပြန်ပေးဖို့အတွက်အီရန်ကိုယူကရိန်းကတောင်းဆိုထားတယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။လေယာဉ်ပြတ်ကျမှုကိုအသေးချာစုံစမ်းနိုင်ဖို့အတွက်ပြန်တမ်းမှုမှတ်တမ်းတင်ဆက်တွေကအချက်လက်တွေကိုစနစ်တကျရယူနိုင်ဖို့နဲ့လေယာဉ်ပြတ်ကျမှုအထောက်အထားတွေကိုခြေရာလက်ရာမပြတ်ထားဖို့အရေးကြီးတယ်လို့ယူကရိန်းအစိုးရရှေ့နေရုံးကကြေညာချက်ထုတ်ပြန်ခဲ့တာပါ။အီရန်ဘက်ကကြွမ်းကျင်သူတွေဒီကနေ့ KF ကိုကြောက်လာဖို့ရှိပြီးတော့ပြန်တမ်းမှုမှတ်တမ်းတင်ဆက်ထွက်ထဲကအချက်လက်တွေကိုတင်းလာနေမှာစတင်စုံစမ်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလေရင်ပြတ်ကျမှုကိုဥဆောင်စုံစမ်းနေတဲ့ယူကရိန်းမှုကင်းဆိုင်ရာသိပ္ပံနည်းကြားလေ့လာရေးအဖွဲ့ညွှန်ကြားရေးမှူးကယူကရိန်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ
်။အမေရိကန်အနောက်ပိုင်း Los Angeles မြို့နယ်မှာဂျက်လီရင်တစ်စင်းကဖောက်ချခဲ့တဲ့လေရင်စီးရေးစတင်ကြောင်း၅ခုပေါ်ကြားခဲ့တာကြောင့်ကလေးရင်နယ်လူကြီးအတော်များများတန်ရာအနေငယ်စီရသွားပါတယ်။ Los Angeles နိုင်ငံတကာလေဆိပ်ကိုအင်္ဂါနေ့ကအရေးပေါ်ဆင်သက်ဖို့ပြန်လည်လာတဲ့ဂျက်လီရင်ကဖောက်ချလိုက်တဲ့လေရင်စီးရေးကျောင်းတွေပေါ်ကြားခဲ့တဲ့အတွက်လူကြီးတချို့အပါအဝင်ကလေးငယ်56တို့ရဲ့အရေးပြားတဲ့အဆုတ်တွေအနေချင်းတရားတရားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ
်ဗိုလ်ရုံးနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းတော့ဒီတဲမှာတော့ HRW လူခွင့်ရေးဆောင်ကြီးအဖွဲ့ရဲ့2020အစီရင်ခံစာတွေကမြန်မာပြည်အကြောင်းဖော်ပြပါရှိချက်တွေပေါ်မှာသုံးသပ်ချက်တချို့ကိုထုတ်လွှင့်ပေးကြပါတယ်မြန်မာနိုင်ငံထဲဆစ်ဖြစ်နေတဲ့တိုင်းသားဒေသတွေကလူခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေပြည်တွင်းကရိုဟင်ဂျာဒုက္ခသည်တွေလူမျိုးတုံးတပ်ဖြတ်ခံရမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေဟာစိုးရင်စရာကောင်းတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့ရဲ့နှစ်စဉ်ထုတ်ပြန်နေကြနိုင်ငံတကာလူခွင့်ရေးအစီရင်ခံစာမှဖော်ပြပါရယ်နယူးယောက်ခြေစိုက်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံအတွင်းကစိုးရင်စရာလူခွင့်ရေးချိုးဖောက်မှုတွေပေါ်အခုလိုထောက်ပြတာတွေကိုအယတအစိုးရအနေနဲ့အလေးနဲ့ထားပြန်သုံးသပ်တဲ့လို့လဲမြမလူခွင့်ရေးလှုပ်ရှားသူကထောက်ပြပါတယ်မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကဘာတဝမ်းနိုင်ငံအသီးသီးမှာလက်ရှိရင်ဆိုင်တွေ့ကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေအကြောင်းဒီကနေ့ထုတ်ပြန်လိုက်တဲ့ World Report 2020ကဘာလုံးဆိုင်ရာလူခွင့်ရေးအခြေအနေ2020ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံကဆစ်ဖြစ်နေတဲ့တိုင်းရင်းဒေသတွေကလူခွေချိုးဖောက်မှုအခြေအနေလူမျိုးတုံးတက်ဖြတ်နိုင်တဲ့စိုးရိမ်စရာအခြေအနေတွေနဲ့ရင်ဆိုင်နေရစေရခိုင်ပြည်နယ်တွေကရိုဟင်ဂျာ6သိန်းကျော်ရဲ့လုံခြုံရေးနဲ့လူလတ်စွာထုတ်ဖော်ပြောဆိုခွင့်တွေချိုးဖောက်ခံနေရတဲ့အနေအထားတွေကြောင့်မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာစိုးရိမ်စရာကောင်းတဲ့အနေအထားမှာရှိနေတော့မယ်လို့ထုတ်ပြန်လိုက်တာပါအခုလိုမျိုးအမေရိကန်ခြေစိုက် Human Rights Watch အဖွဲ့ကြီးရဲ့ထုတ်ဖော်ပြောဆိုလိုက်တဲ့2020လူခွေထုတ်ပြန်ချက်ဟာမြန်မာနိုင်ငံတွင်းလက်ရှိမြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့လက်တွေ့ထင်ရှားမှုရှိပါတယ်လို့မြမလူခွေလှုပ်ရှားနေသူတွေကထောက်ခံပြောဆိုလိုက်ပါတယ်မြမလူခွေလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြမအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကမြမနိုင်ငံတွင်းမှာအထူးသဖြင့်ဆစ်ဖြစ်နေတဲ့တိုင်းရင်းဒေသတွေကလူခွေချိုးဖောက်ခံရမှုအခြေအနေတွေဟာအတော်လေးကိုဆိုးဝါးလာနေတဲ့အနေအထားဖြစ်တယ်လို့အခုလိုပြောပါတယ
်ဆက်နက်ကင်ပြည်ပခါတွေဖြစ်နေတဲ့ဒေသတွေမှာအရက်သားပြည်သူတွေပုံမှာထိခိုက်မှုတွေကတော့ကျွန်တော်တို့ပို့ပြီးတော့ဆိုးဝါးလာတယ်တော့ပြောလို့ရပါတယ်ပပောင်းဆောင်မှာပါဝင်တဲ့အဖွဲ့တွေအားလုံးရဲ့အယက်သားပေါ်မှာလူခွေချိုးဖောက်မှုကပုံပုံတော့များပြားလာတယ်။ နော်တိုက်ပွဲရောင်တိုက်ဆုံမှုအပြင်မတရားဖမ်းဆီးပြီးတတ်ဖြတ်ပြီးအခုချိန်ထိတရားဥပဒေမဖော်ဆောင်တဲ့အမှုတွေကတခိုင်ပြည်နယ်မှာရောကျွန်တော်တို့ကချင်ပြည်နယ်မှာရောရှမ်းပြည်နယ်မှာဆက်လက်ရှိနေတော့မှာပဲဒါက Human Rights Watch ကပြောထားသလိုလက်နက်ကိုင်ပြည်ပကအတွင်းမှာရှိတဲ့တိုင်းရင်းသားပြည်သူတွေရဲ့အဓိကပြဿနာတစ်ခုဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့သူတို့ထောက်ပြထားသလိုပဲလက်လက်စွာထုတ်ဖော်ပြောဆို권ကိုအရင်အစိုးရစစ်အစိုးရလက်ထက်မှာလည်းဖိနှိပ်မှုရှိတယ်လို့အခုချိန်မှာလည်းဆက်လက်ရှိနေတော့ပဲတချို့သောဥပဒေတွေကဘယ်အစိုးရလက်ထက်ပဲဖြစ်ဖြစ်အခုချိန်ထိကျွန်တော်ဆက်လက်ကျင့်သုံးနေတဲ့အရာမျိုးဖြစ်ပါတယ်ဒီဥပဒေကိုအလွယ်တကူထောက်သုံးနေတဲ့ကာလအတွင်းမှာလက်လက်စွာထုတ်ဖော်ပြောဆိုမှုကပုံမှန်တော့ဆိုးရပါတယ်ခုနပြောနေတဲ့လက်နက်ကင်ပြိပခါရှိနေတဲ့ကာလပတ်လုံးဒီဒေတာမှရှိရဲ့အရက်သားပြည်သူတွေနဲ့လုံခြုံမှုရှိမှာမဟုတ်ပါဘူးအဲ့ဒီနေရာမျိုးမှာကျွန်တော်လက်နက်ကင်တပ်ဖွဲ့တွေမကဘဲနဲ့ရဲရွာလူထုအတွင်းမှာအချင်းချင်းမုန်းတီးမှုနဲ့အကြမ်းဖက်မှုတွေကအချိန်မတည်သေးတဲ့အတွက်ကြောင့်မလို့ဒီကြံခဲ့တဲ့သူတွေနဲ့မှလည်းလုံခြုံမှုပိုင်းအားနေပါတယ်ရဲရွာတင်ပြန်လဲအသားကျနေထိုင်မှုအတွက်အစီအစဉ်တွေနဲ့ပတ်သက်လို့တန်တရားရှိနေရပြန်လာခြင်းတဲ့သူတွေရှိသည့်ကြောင်ပြန်လာဖို့အတွက်ခက်ခဲပြီးအများကြီးရှိနေတော့ဒါကျွန်တော်ကြားရတဲ့မြေပြင်သတင်းတွေပါပဲဗျာ
အခုလိုမျိုးမြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်ခံရမှုအခြေအနေတွေကိုထုတ်ပြန်ချက်တွေသတင်းမှတ်တမ်းတွေနဲ့ HRW လိုလူခွင့်ဆောင်ကြီးအဖွဲ့အပါဝင်ကုလသမဂ္ဂနဲ့နိုင်ငံတကာကစိုးရိမ်တကြီးထောက်ပြဝေဖန်ပြောဆိုနေတဲ့အပေါ်မှာပြည်သူကရွေးချယ်တင်မြှောက်ထားတဲ့ NLD အရသာအစိုးရအနေနဲ့အလေးနဲ့ထားပြန်လဲသုံးသပ်ပြီးတော့ဆောင်ရွက်တင်တာကိုအရေးတကြီးလှုပ်ဆောင်တင်ပါတယ်လို့ဦးအောင်မျိုးမင်းကအကြံပြုပါတယ
်နိုင်ငံတကာကဒီ report တွေဒီအစီရင်ခံစာတွေကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးတော့မြန်မာနိုင်ငံပေါ်အရေးယူဆောင်ရွက်မှုတွေတရှိတိုးတက်လာတာဒါကျွန်တော်ညင်းလို့မရဘူး။ဒါပေမဲ့အစိုးရတရက်ကဒါကိုဘယ်လောက်ထိလက်ခံလဲဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံအစိုးရအနေနဲ့ကတော့ဒီလိုမျိုးထောက်ပြချက်တွေကိုငါတို့ဒီလိုပါငါတို့ပြည်တွင်းမှာလည်းအရေးယူမှုလှုပ်ဆောင်ပါတယ်ဆိုတော့အဲ့လိုမျိုးပုံစံနဲ့ချိတ်ကပ်ဖြည့်ရှင်းတာမျိုးတွေ့ရတဲ့အတွက်ကျွန်တော်တို့အစိုးရရဲ့နိုင်ငံတကာရဲ့ထောက်ပြချက်ပေါ်မှာပူးပေါင်းဆောင်ရွက်မှုပိုင်းကတော့လက်ရှိအခြေအနေတိအားနည်းနေရတာတော့တွေ့ရပါတယ်ဗျာ
HRW ထောက်ပြသလိုပဲစစ်ဖြစ်နေတဲ့တိုင်းရင်းဒေသတွေနဲ့အထူးသဖြင့်ရခိုင်ပြည်နယ်တွေကဆေးရအခြေအနေတွေဟာရခိုင်ဒေသခံတွေအားလုံးအတွက်ပါအနေအလွန်များနေတဲ့အနေအထားဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်နေရစေဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ပါမရေမယားဖြစ်စေပါတယ်လို့ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တူဦးဖြစ်တဲ့ဦးဣစလမ်ကပြောပါတယ
်ဟိုရခိုင်ပြည်နယ်မှာရှိနေစီဆရာလေးစစ်ပူလာမယ်သူတို့ကအဲကန်စားနေရတာကိုအဲပြင်ရပါတယ်ခင်ဗျာဒီတပည့်ရင်းသားမွတ်စလင်တွေကလက်ရှိမှာဒီနေ့တို့ဒီမှာအခုလာရှိနေကြတယ်အင်းစီတိုင်ရတာကိုကျွန်တော်ကမြင်းစုနဲ့နေတိုင်းကျွန်တော်ကြားသိနေရပါတယ်အဲ့ဒီကတော့ကြောင်းရောက်သွားတဲ့အဖြစ်ရှိ HW ကအဲဒီနိုင်ငံတကာအပေါင်းလုံးနဲ့ရတိုင်းချင်းနဲ့ဆင်းရဲခဲ့တဲ့အဖြစ်ဘဝအတွက်ကျွန်တော်ကတောင်းဆိုကြပါတယ်ငါမမအစိုးရကလည်းကျွန်တော်ကရတိုင်းဒီနေ့မှာနေတိုင်းကြတဲ့လူမျိုးစုအလုံးအပြည့်ရှိတဲ့နေတိုင်းရတဲ့
ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကတော့ဒီဒုက္ခသည်တွေနေရပြန်ရေးစနစ်တကျစီစဉ်နေပါတယ်လို့ဒီဇိုင်းမတ်မတ်ပြောဆိုနေတာပါမြန်မာပါဝင်နိုင်ငံပေါင်း100ကျော်ကလူခွေအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့ဒီအစီရင်ခံစာထဲမှာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေလိုအရေးကြီးတဲ့ထောက်ပံ့ကူညီမှုတွေတွားရောက်ခွင့်မပြုတဲ့အခြေအနေဖြစ်နေတယ်ဆိုတာကို Human Rights Watch လူခွေအဖွဲ့က2020အစီရင်ခံစာထဲမှာထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင်အခုအမျိုးသားလူခွင့်ရေးကော်မရှင်အစ်စ်ဖွဲ့လိုက်တာကိုလည်းကြည့်ကြရအောင်ပါတမရရဲ့အမိန်နဲ့အစ်စ်ထပ်ပြီးဖွဲ့စည်းလိုက်တဲ့အမျိုးသားလူခွင့်ရေးကော်မရှင်မှာလူခွင့်ရေးကိစ္စထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဥပဒေပညာရှင်တွေအရက်ဖက်အဖွဲ့တွေမပါတဲ့အတွက်ဒီကော်မရှင်သစ်အပေါ်မျှော်လင့်ချက်သိမ့်မထားကြဘူးလို့လူခွင့်ရေးအဖွဲ့တွေကပြောကြပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေတိုးလာနေတဲ့အချိန်မှာပဲအခုအစ်စ်ထပ်ဖွဲ့စည်းလိုက်တဲ့ဒီကော်မရှင်သစ်အပေါ်အရက်ဖက်နဲ့ဥပဒေပညာရှင်တွေကရောဘလို့မြင်ကြပါသလဲ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမင်းမြန်းတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေတိုးလာနေချိန်မှာပဲအရင်အစိုးရအရာရှိဟောင်းတွေလူခွင့်ရေးကိစ္စတွေကိုထက်ထက်ဝင့်ဝင့်ဆောင်ရွက်နေရဲ့ဥပဒေပညာရှင်တွေမပါပဲအမျိုးသားလူခွင့်ရေးကော်မရှင်အသစ်ကိုဖွဲ့စည်းလိုက်တာကြောင့်လူခွင့်ရေးဆိုင်ရာတွေမှာထူးခြားတဲ့အပြောင်းလဲတွေဖြစ်လာလိမ့်မယ်လို့မျှော်လင့်မထားကြောင်းလူခွင့်ရေးချိုးဖောက်မှုဆိုင်ရာစုံစမ်းဖော်ထုတ်ရေးကော်မတီအတွင်းရေးမှူးဒေးဗစ်လှမြင့်ကပြောပါတယ်ကျွန်တော်နို
င်ငံမှာလက်ရှိလူခွင့်ရေးဒီနေ့ပတ်သက်တဲ့အတွေ့အကြုံတွေကတိကျမှမရှိပါဘူးခင်ဗျအဲဒီကော်မရှင်ကနေတွေ့ရတဲ့ကိစ္စမှာလည်းကျွန်တော်သိပြီးတော့မျှော်လင့်ချက်မထားပါဘူး။အခုလိုဆိုတော့ဒီကော်မရှင်နေနဲ့ဘယ်လောက်ထိဒီဆိုလိုဒီပုံကြီးကိုတကယ်ပဲကောက်ဆောက်ဆောင်နိုင်မှာဆိုတာကျွန်တော်တို့ဒါတော့ကျွန်တော်တို့စိတ်ကစောင့်ကြည့်ရတဲ့အနေအထားမှာရှိတာ
။လက်ရှိမြန်မာနိုင်ငံမှာအလုပ်သမားအခွင့်အရေး တရားစီရင်ရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြီးကောင်းကောင်းမရှိသေးတဲ့အပြင်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကပါလူ့ခွင့်ရေးကိုအကာအကွယ်မပေးထားဘူးလို့လူ့ခွင့်ရေးဆိုင်ရာလိုက်ပါဆောင်ရွက်နေတဲ့ဥပဒေပညာရှင်တွေကဝေဖန်နေကြတာပါအခုဖွဲ့စည်းလိုက်တဲ့ကော်မရှင်အသစ်မှာလူခွင့်ရေးကျွမ်းကျင်တဲ့ဥပဒေပညာရှင်တွေကိုထည့်သွင်းဖွဲ့စည်းမထားတဲ့အတွက်လက်ရှိအခြေအနေကအပြောင်းလဲဖြစ်လာဖို့မဖြစ်နိုင်ဘူးလို့ပြည်အောင်စုရှိနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ရဲ့ဥက္ကဋ္ဌတရားလွှတ်တော်ရှိနေဦးကြည်မြင့်ကပြောပါတယ်
လူ့ကိုယ်ရေးကိစ္စတွေမှာတော့ဆက်ပြောလို့ပြောနေတဲ့ရှင်းလင်းကြီးတွေရှိတယ်ဗျ။ဥတော်စရာတို့ဥမေလာတို့ဒီလိုတွေပေါ့နော်တခြားလူတွေရှိပါသေးတယ်နော်။ရှင်းလင်းကြီးကိုစားပြုတဲ့အသင်းဖွဲ့ရဖြစ်ဖြစ်တယောက်ချင်းထူးထွန်တဲ့လူတွေကမပါတာဘူးလို့ကျွန်တော်တို့ဝင်နေတယ်ဗျာ။ဘာဥက္ကောမျိုးမျိုးလို့ဆိုတင်းတင်းကြပ်ကြီးကိုထူးထွန်လုပ်ကြရ။အဲ့ NGO ရှိတဲ့သူကလူတွေလူ့ကိုယ်ရေးကြောင်တင်းတင်းကြပ်ကြပ်လုပ်ပြီး specialize လုပ်နေတဲ့လူတွေအဆင်ပြေစားတဲ့လူတွေပါပြီနဲ့ဗျာ။
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဟောင်းဟာ2019ထဲမှာတိုင်ကြားစာပေါင်း2900ကျော်ရရှိခဲ့ပြီးကံကြွယ်ခဲ့တဲ့အမှုပေါင်းက400ဝန်းကျင်ရှိပါတယ်။ကော်မရှင်ဟောင်းရဲ့၅နှစ်တာသက်တမ်းအတွင်းမှာလူ့ခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စတချို့ကိုစုံလမ်းဖော်ထုတ်နိုင်ခဲ့ပါတယ်။သီးသာထင်ရှားတဲ့တခုကတော့မြန်မာတပြည်လုံးကအချင်းထောင်တွေစီသွားပြီးဖိနှိပ်မှုတွေရှိနေတဲ့ထောင်ရင်းအခြေအနေတွေကိုစုံလမ်းတင်ပြခဲ့တာဖြစ်ပါတယ်။ဒါပေမဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်အတိုင်ခံရဆုံးအဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်ရဲတပ်ဖွဲ့နဲ့ပတ်သက်ပြီးကော်မရှင်ကိုယ်တိုင်ကထဲထဲဝင်ဝင်မဆောင်ရွက်နိုင်သလိုဒီလိုပြည်ထောင်ဝန်ကြီးဌာနနဲ့ပတ်သက်လာရင်ကြော်လွှားနိုင်စွမ်းမရှိတဲ့ကော်မရှင်ဟာအဝေဖန်ခံနေရတာဖြစ်ပါတယ်။အခုအသစ်ဖွဲ့စည်းလိုက်တဲ့ကော်မရှင်ကလည်းထူးခြားမှာမဟုတ်ဘူးလို့လူခွင့်ရေးစောင့်ကြည့်သူတွေကပြောပါတယ်။ဒါပေမဲ့
ပြဿနာပါလဲဆိုတဲ့ခါကျတော့ဒီဟိမငိုင်းကော်မရှင်ကိုတိုင်လိုက်ပါမှပဲသူက victim တွေကကျန်ရောမှာကျန်တဲ့တရားဆွဲခံရတာမျိုးပြီးကိစ္စကိုအောင်မြအောင်မလုပ်နိုင်တာမျိုးတွေရှိနေတဲ့ခါကျတော့အခုကြီးနာပူတောင်ဆိုးလာမလားဆိုတော့ခံစားမှုမျိုးလည်းရှိပေါ်တယ်ကဲ့
ကချင်ငင်းကြီးကွန်ရက်ကဒေါ်ခွန်ကြာပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အသစ်ကိုအဖွဲ့ဝင်17ယောက်နဲ့အသစ်ဖွဲ့စည်းကြောင်း2020ဇန်နဝါရီ14ရက်မှာသမ္မတရုံးကအမိန့်ကြေညာစာထုတ်ပြန်ခဲ့ပါတယ်အာဆီယံအစိုးရအချင်းချင်းလူ့ခွင့်ရေးကော်မရှင်မြန်မာနိုင်ငံကိုယ်စားလှယ်ဦးလာမြင့်ကဥက္ကဋ္ဌဖြစ်ပြီးတက္ကသိုလ်ပါမုခကာဝေးဝန်ကြီးဌာနပြည်ထောင်စုဌာနပြည်အောင်စုရှိနေကြုံရုံအငိမ့်စားအရာရှိဟောင်းနေတဲ့ဖွဲ့စည်းထားတာဖြစ်ပါတယ်
ကိုစော်ထက်ပြပြသွားတာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲအခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်စတင်နေပြီဖြစ်တဲ့ပါတီတွင်စကားစစ်ထိုးပွဲတွေဘက်ကိုအလှည့်ပေးကြပါမယ်2020အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းတွေဟာမနေ့အင်္ဂါနေ့စကားစစ်ထိုးပွဲအတွင်းကိစ္စရပ်အတော်များများမှထိတိုက်တွေ့ခဲ့ကြပါတယ2020ရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းကိုတော့လာမယ့်သတင်းသုံးပတ်ကြာရင်အိုင်အိုဝါပြည်နယ်မှာကနဦးအဆင့်စတင်ရွေးချယ်ကြတော့မှာပါအိုင်အိုဝါပြည်နယ်ဒက်စ်မွန်နီစ်မှာလှုပ်သွားတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲအကြောင်း VOA သတင်းတောက်ဂျင်မဲလုံးရေးသားပေးပို့ထားတာကိုကိုသားညုံကပြောပြမှာပါရှင်
ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်ရွေးကောက်ပွဲသူ6ဦးရဲ့မနေ့တုန်းကစကားစစ်ထိုးပွဲအတွင်းမှာတော့ကုံသွေးကြီး၊ကျမကြီးဆော့ရှော့မှုနဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့အတော်လေးညှင်းခုန်ဖြစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့အီရန်နိုင်ငံနဲ့မကြသေးခင်ကတင်းမာမှုတွေနဲ့ပတ်သက်လို့လည်းအတော်လေးကိုဝေဖန်ခဲ့ကြပါတယ်။လာမယ့်သမ္မတအနေနဲ့ဒေသတွင်းမဟာမိတ်တွေကိုပြန်လည်စည်းရုံးဖို့လိုမယ်လို့ကိုယ်စားလှယ်လောင်းတူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်။
We have lost our standing in the region. We have lost the support.
ဒီဒေသအတွင်းကျွန်တော်တို့ယက်တီချက်ကိုထိခိုက်သွားပါတယ်။ကျွန်တော်တို့မဟာမိတ်တွေရဲ့ထောက်ခံမှုတွေဆုံးရှုံးသွားပါတယ်။လာမယ့်သမ္မတအနေနဲ့ဒီမဟာမိတ်တွေနဲ့ပြန်လည်ပေါင်းစည်းဖို့ကြိုးစားနိုင်ရပါမယ်
။ဒါပေမဲ့လည်း Mr. Biden ရဲ့ Iraq စစ်ထောက်ခံမှုအပေါ်မှာတော့ကုစလေလောင်းတူဖြစ်တဲ့ Vermont ထက်လွတ်တော် Matt Bernie Sanders ကဝေဖန်ပါတယ်။ Iraq နိုင်ငံနဲ့ထိတိုက်ဖြစ်မှုတွေပိုပြီးတော့ဆိုးလာနေတာကိုလည်းသူစိုးရိမ်မိတယ်လို့ Mr. Sanders ကပြောပါတယ
်။ And right now what I fear very much is we have a president who is lying.
အခုချိန်ကျွန်တော်တို့စိုးရိမ်တာကထပ်ပြီးလိန်ညာနေတဲ့ဒီသမ္မတကကျွန်တော်တို့ကိုနောက်ထပ်စစ်ပွဲတစ်ပွဲကိုခေါ်သွားနိုင်တာပါ။ဒါအရင် Iraq စစ်ထက်ပိုဆိုးသွားနိုင်ပါတယ်
။ကိုယ်စားလှယ်လောင်းတူဖြစ်တဲ့ Indiana ပြည်နယ်ဆောက်ဘန်မြို့တော်ဝင်ဟောင်းစစ်ပြန်တူဖြစ်တဲ့ Pete Buttigieg ကလည်းအလားတူစိုးရိမ်မှုကိုပြောပါတယ
်။ We can continue to remain engaged without having an endless commitment of ground troops.
ရင်းရင်းစစ်တီတွေကိုအကန့်အသတ်မဲ့ဆက်ထားတာမျိုးမဟုတ်ပဲအချိန်ခဏဆက်ထားလို့ရပါတယ်။ဒါပေမဲ့လည်းအခုဖြစ်နေတာကသမ္မတကနောက်ထပ်စစ်တီတွေကိုထပ်ပို့နေတာပါ။
အရှေ့လေပိုင်းကအမေရိကန်စစ်အင်အားတွေကိုရှော့ချဖို့ဆိုပြီးတော့ကုစလေလောင်းချုပ်ကလူလာနေကြပါတယ်။နောက်ထပ်ကုစလေလောင်းတူဖြစ်တဲ့ Massachusetts အထက်လွှတ်တော်မှအဲလစ်ဘက်ဝါရန်ကတော့အာဖဂန်ကအမေရိကန်စစ်အင်အားရုတ်သိမ်းကြဖို့အချိန်တန်ပြီလို့ပြောပါတယ်
။
No one has a solution and an end point. We need to get our combat
troops out. ဘယ်လိုစီမံမှဘယ်လိုအဆုံးသတ်မလဲဆိုတဲ့အဖြေမရှိပါဘူး။ကျမတို့အနေနဲ့ကကိုယ်စစ်တီတွေကိုပြန်ခေါ်ယူဖို့လိုပါတယ်။သူတို့တွေဟာအမေရိကန်ပြည်ထောင်စုကိုဖြစ်စေဒေသရင်းကိုပို့ပြီးလုံခြုံဘေးကင်းအောင်မလုပ်နိုင်ပါဘူး
။ကိုယ်စေလောင်းတူဖြစ်တဲ့တန်းထောင်ကျွယ်တတိလည်းဖြစ်နိုင်ငံရေးမျက်နှာသက်လည်းဖြစ်တဲ့ Tom Steele ကတော့အခုချိန်ဟာနိုင်ငံလုံခြုံရေးအတွက်ချဉ်းကပ်မှုအသစ်နဲ့ဆောင်ရွက်ရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ်။
It isn't so much about experience, it's about judgment. If you've been listening to me,
you know about it. But I'm going to tell you what I'm going to do. I'm going to tell you about it. 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 I'm going to tell you
about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it. I'm going to tell you about it.ကုစလေလောင်းအလစ်ဘက်ဝါရန်ကခြေဖြတ်ဖို့ကြိုးစားခဲ့ပါတယ
်။ Can a woman beat Donald Trump? Look at the men on this stage. Collectively, they have lost 10 elections.
Donald Trump ကိုအမျိုးသမီးတယောက်ကနိုင်နိုင်ပါမလားလေ။အခုစင်ပေါ်မှာရှိတဲ့မျိုးသားတွေကိုကြည့်ကြပါ။အားလုံးခြုံကြည့်ရင်သူတို့တွေကရွေးကောက်ပွဲ10ခုမှာရှုံးနေခဲ့တဲ့သူပါ။ဒီစင်ပေါ်မှာရွေးကောက်ပွဲအကြိမ်တိုင်းအနိုင်ရခဲ့တဲ့သူကိုကြည့်မယ်ဆိုရင်အမျိုးသမီးတွေကြီးပါပဲ။ကျမနဲ့အေမီတို့လေ။
အခုနှစ်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာတော့သမ္မတ Trump နဲ့ရှင်ပြိုင်ဖို့ Democrat Party သမ္မတလောင်းဖြစ်ဘသူကိုရွေးမလဲဆိုတဲ့ကနဦးရွေးချယ်ပွဲတွေကိုတော့ February 3ရက်နေ့မှာ Iowa မဲဆန္ဒရှင်တွေစတင်ပြီးတော့ရွေးကြရမှာဖြစ်ပါတယ်။ဒီမတိုင်ခင်အခုဒီ Democrat ကုစလရီအကြားစကားစထိုးပွဲလုပ်တာဟာဒါဟာနောက်ဆုံးပွဲဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူမှုကျန်းမာရေးနဲ့အားကစားသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါရှင်။အခုဗုဒ္ဓဟူးနေ့ညနေခင်းထိုက်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါဦးမယ်ရှင်
။ဒီမိုကရက်ပါတီသမ္မတလောင်းတွေရဲ့စကားဆက်ထိုးပွဲကိုအိုင်အိုဝါပြည်နယ်ဒမွိုင်းမြို့မှာအင်္ဂါနေ့တုန်းကကျင်းပခဲ့တာမှာကိုယ်စားလှယ်လောင်းတွေကြားမှအခြေအတင်ညှင်းခုန်ခဲ့ကြပါတယ်။နိုဗင်ဘာရွေးကောက်ပွဲမှာ Republican သမ္မတ Donald Trump ကိုဘယ်လိုအနိုင်ရအောင်လုပ်မလဲဆိုတာကိုကိုယ်စားလှယ်လောင်းအသီးသီးကတင်ပြဆွေးနွေးခဲ့ကြပါတယ်။သမ္မတ ထရမ့်ကအရှေ့လေပိုင်းဒေသကိုအမေရိကန်တပ်ဖွဲ့တွေလက်တလောထပ်ပြီးဆီလွတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာမှလည်းဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းအဖြစ်စ조사နေကြသူတွေကအရှေ့လေပိုင်းကိုဆီလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်မယ်လို့ပြောဆိုခဲ့ကြပါတယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရေးကဥရောပအပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျက်ဖက်ဇာရစ်ကဒီကနေ့ပြောကြားလိုက်ပါတယ်။သဘောတူညီချက်ထဲမှာအဓိကကန့်သက်ထားတဲ့အချက်တွေကိုအီရန်ကချိုးဖောက်နေတယ်လို့ပါဝင်လက်မှတ်ထိုးထားတဲ့ဥရောပသုံးနိုင်ငံဖြစ်တဲ့ဗြိတိန်၊ပြင်သစ်နဲ့ဂျာမနီတို့ကဆက်ဆွဲခဲ့ပြီးတဲ့နောက်အီရန်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။သဘောတူညီချက်ထဲပါတဲ့စီးပွားရေးဆိုင်ရာဂတိကဝတ်တွေအတိုင်းဥရောပနိုင်ငံတွေကမလုပ်ဘူးလို့အိန္ဒိယနိုင်ငံမှာရောက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ကဒီကနေ့ထပ်ပြီးတော့ပြောခဲ့ပါတယ်။အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကိုအောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှဖြစ်ပါတယ်။ဒီကနေ့အောက်လွှတ်တော်မှအတည်ပြုလိုက်ပြီဆိုရင်တော့တရားလိုရှေ့နေဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေကအထက်လွှတ်တော်ကိုအချက်လက်တွေသွားပေးမှဖြစ်ပါတယ်။ကြားနာစစ်ဆေးမှုအတွက်အောက်လွှတ်တော်ကိုစားပြုမန်နေဂျာတွေကိုလည်းဒီကနေ့ရွေးချယ်မှဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ American တရုတ်ကြားမှာ18လကြာကုန်သွယ်ရေးအငင်းပွားနေတဲ့ကိစ္စတချို့ပြည်လဲစေမဲ့ကနအူးသဘောတူစာချုပ်တစ်ခုကိုဒီကနေ့လက်မှတ်ရေးထိုးမှဖြစ်ပါတယ်။သမ္မတ Trump နဲ့တရုတ်ဒုတိယဝန်ကြီးချုပ် Liu He တို့သမ္မတအင်ဂျူရောမှာကုန်သွယ်ရေးစာချုပ်လက်မှတ်ထိုးကြမှဖြစ်ပါတယ်ရှင်။
ဗုဒ္ဓဟူးညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Wong Direct ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio စီစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.